Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ22ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25လောက်ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေကိုဟန်တားဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးဆောင်ရမယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန်ဆာပြောဆိုလိုက်ပါတယ်အာဖဂန်နိုင်ငံမှာတာလီဘန်စစ်သွေးကြွရရဲ့စီးနင်းတက်ခိုက်မှုတွင်လူ140လောက်သေဆုံးသွားပါတယ်ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနည်းပြီးမှတော်တာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမြန်မာနိုင်ငံသားတိုင်းကိုယ်အသိစိတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်တယ်ဆိုတဲ့အကြောင်းကို
မြေကပါကြီးရေရှိအသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်မယ်ငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဟာကိုတိဖို့အရင်အရေးကြီးနေတယ်
မြန်မာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူမြန်မာဆိုင်ရာကိုရန်ကဒေါ်သိဒေဝီတန့်စင်ကဒီကနေ့မှာကြာရောက်တဲ့မြေကဘာနေ့မှာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်လေးတူညီညွတ်မှုပိုဆိုးရလာတဲ့တဲ့င်းအပြင်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတရားလွှတ်တော်ရှိနေဥက္ကဋ္ဌလှုပ်ချန်တက်ပြတ်မှုမှာထွက်ပြေးလွတ်မြောက်နေတဲ့တရားခဏ်ကိုဖမ်းဝရမ်းထုတ်ထားတဲ့တဲ့င်းစတာတွေကိုဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့င်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုစွန့်လွတ်ဖို့တရုတ်နိုင်ငံကဩဇာအရှိန်အဝါတုံးပြီးတွန်းမြင်ဆောင်ရွက်သွားလိမ့်မယ်လို့အပြည့်အဝယုံကြည်ထားကြောင်းဆစ်ဒနီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘုန်းနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုစွန့်လွတ်ဖို့ဖိအားပေးရမှာတရုတ်နိုင်ငံကပုံမတော်ဝင်ယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်။နှစ်ပေါင်းဆက်လောက်ကြာမြောက်ကိုရီးယားရှောက်လန့်နေတဲ့လမ်းကြောင်းဟာလက်ခံနိုင်စရာမရှိဘူးလို့လဲအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူအဖြစ်ဩစတြေးလျကိုပထမဆုံးရောက်လာတဲ့ဒုသမ္မတပန့်စ်ကပြောဆိုလိုက်တာပါ။
Nuclear weapons in the hands of the regime in Pyongyang with a ballistic missile program and with the potential for intercontinental ballistic missiles
nuclear နဲ့ပိုင်ဆိုင်မှုကြိုးပမ်းနေတဲ့မြောက်ကိုရီးယားကပထိန်တက်တုံးစီစဉ်နေတဲ့ဒေသရင်းကိုပါကျော်လွန်ပြီးအမေရိကန်ပြည်ထောင်စုအထိချိမ့်ချောက်လာနိုင်တဲ့မြောက်ကိုရီးယားရဲ့အန်ဒီယာကိုဒုသမ္မတပန့်စ်ကသတိပေးပြောဆိုထားတာပါ။အမေရိကန်လေးရင်တင်သင်းမော USS Carl Vinson ဦးဆောင်တဲ့ရေတပ်အုပ်စုဟာကိုရီးယားကျွန်းဆွယ်ကထွက်ခွာလာပြီးရပိုင်တွင်ဂျပန်ပင်လယ်ပြင်ကိုရောက်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်ကတော့တရုတ်နိုင်ငံကစီးပွားရေးအရမြောက်ကိုရီးယားကိုဖိအားပေးနိုင်တဲ့အကြောင်းပြောဆိုခဲ့တာပါ။ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ခေလုံဝင်ရဖို့ဂျိုးပန်းသူ1250ကိုအမေရိကန်ကလက်ခံဖို့သဘောတူညီချက်ကိုလေးစားလိုက်နိုင်မှာဖြစ်ကြောင်းလည်းအမေရိကန်ဒုသမ္မတပန့်စ်ကပြောကြားသွားပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့သမ္မတဟောင်းဘရက်ဥပမာလက်ထက်ကသဘောတူညီချက်ကိုတော့သမ္မတထရန့်ကအသုံးမချတဲ့အစီအစဉ်တစ်ခုဖြစ်နေဝေဖန်ထားဥပါတယ်။ဒုသမ္မတပန့်စ်ဟာဆဲကြအာရှခီးစဉ်နောက်ဆုံးနိုင်ငံဖြစ်ဩစတြေးလျနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးခီးစဉ်အစမှာတော့တောင်ကိုရီးယား၊ဂျပန်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုလည်းဝင်ရောက်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကအဓိကကျတဲ့စစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်သဘုံတွေကဝင်ရောက်စီးနင်းပြီးတော့အသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ140ထပ်မံတေဆုံးပြီးတော့အများစုကအာဖဂန်စစ်သားတွေဖြစ်ကြပါတယ်ဒါဟာ2000ခုနှစ်နောက်ပိုင်းမှာလူအသေးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်လက်နက်တွေအပြည့်ကင်ဆောင်ထားတဲ့အသေးခံဘုံးခွဲတိုက်ခိုက်သူတွေဟာအာဖဂန်စစ်သားတွေဖြစ်နေဟန်ဆောင်ပြီးတော့စစ်ကားနှင်းပေါ်တက်ပြီးတော့မာဇာအီရှရစ်မြို့ကအမှတ်109အာဖဂန်အခြေစိုက်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တောက်ကြနေနေလေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်စစ်သား140ထပ်မံတေဆုံးပြီးတော့100ကျော်ဒဏ်ရာရသွားတယ်လို့အမိမဖော်တဲ့လုံခြုံရေးတာဝန်ရှိသူတဦးနဲ့ဒေသခံနိုင်ငံရေးမှတဦးကိုကူကားပြီးတော့ပြည်တွင်းရုပ်သံလိုင်းတွေကဖော်ပြပါတယ်။တောက်ကြနေနေလေကပရားဝတ်ပြုပြီးဗလီတွေကထွက်လာတဲ့အာဖဂန်စစ်သားတွေကိုတာလီဘန်အဖွဲ့တစ်ခုကတနက်နဲ့ဒရဇတ်ပစ်ခတ်ခဲ့ပြီးတော့နောက်တစ်ဖွဲ့ကစစ်တပ်ထဲကထမင်းစားဆောင်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တော့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့တွေရောက်လာပြီးတော့တစ်ဖက်နဲ့တစ်ဖက်အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်ပြီးတော့စစ်နာရေးကြာမြင့်ခဲ့ကြအောင်တိုက်ခိုက်မှုအတွင်းမှာအာဖဂန်အစိုးရတပ်ဖက်က900လောက်သေဆုံးဒဏ်ရာရသွားတယ်ဆိုပြီးတော့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်။ခွန်ဒူးစ်ပြည်နယ်နဲ့ဘာဂလန်ပြည်နယ်တွေမှာတာလီဘန်ခေါင်းဆောင်တွေအသက်ခံရတာကြောင့်ဒါကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
အမေရိကန်ကာဝေးဝန်ကြီး James Mattis ကတ္တနငံကိုဒီကနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။အရှေ့လက်ပိုင်းဒေသခီးစင်နောက်ဆုံးဖြစ်ဒိုဝါမြို့ကိုရောက်သွားတဲ့ဝန်ကြီး Mattis ကတော့ကတ္တာဆော်ဝါရှိတ်တာမင်ဘင်ဟာမက်အယ်သာနီကကျေးဇူးခဲ့တာပါ။ကတ္တနငံမှာတိုင်ငင်မှာအမေရိကန်ကာဝေးဝန်ကြီးဟာအစ္စရေးနိုင်ငံနဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။မနေ့ကဂျေရုဆလင်ကိုရောက်ရှိနေစဉ်ဝန်ကြီး Mattis နဲ့တွေ့ဆုံခဲ့တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အမေရိကန်မှာကြီးမားတဲ့ပြောင်းလဲတွေဖြစ်ပေါ်နေတယ်လို့ခန်းဆားမိတဲ့အကြောင်းပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ထိပ်တန်းခေါင်းဆောင်တူဖြစ်ပထမဆုံးချင်းအစ္စရေးနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ကာဝေးဝန်ကြီးဟာအစ္စရေးဝန်ကြီးချုပ်ဖြစ်သမ္မတရူဗင်ရီဗလင်ကာဝေးဝန်ကြီးအဗစ်တော်လာဘာမင်နုနဲ့လည်းတယ်လီဗစ်မြို့တော်မှာတွေ့ဆုံခဲ့ပါတယ်။အစ္စရေးကာဝေးဝန်ကြီးကတော့မြောက်ကိုရီးယား၊ဆီးရီးယား၊အီရန်နိုင်ငံတို့ပေါ်အမေရိကန်ကာဝေးဝန်ကြီးရဲ့ရှင်းလင်းပြသတဲ့ချဉ်းကပ်မှုတွေကိုချီးကျူးစွာပြောကြားခဲ့ပါတယ်။ဝန်ကြီးမတ်တစ်စ်ကတော့အစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးဟာအစ္စလာမ်စစ်သွေးကြွဘုံရံသူကိုရင်ဆိုင်နေကြပြီးငြင်းငြင်းရဖို့ပါဝမစိုးလောက်ဆောင်သားမှာဖြစ်တဲ့အကြောင်းပြောကြားခဲ့တာပါဝန်ကြီးမတ်တစ်စ်ရဲ့အရှေ့လက်ပိုင်းခီးစဉ်အစမှာတော့အီဂျစ်နိုင်ငံကိုတွားရောက်ခဲ့ပြီးသမ္မတအပ်တယ်ဖာတာ LCC ကာဝေးဝန်ကြီးဆက်ကီဆိုဘီတို့နဲ့အချမ်းဖက်ဝါဒတံပြန်နေနေလွန်ကျုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ
်2008ခုနှစ်ကစီးပွားရေးပြိုလဲမှုကြီးဖြစ်ခဲ့ပြီးတဲ့နောက်ဘန်ဒီနဲ့ငွေကြေးဆိုင်ရာဖွဲ့စည်းတွေကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းတွေကိုပေးထားတဲ့အာဏာတွေကိုအပြည့်အဝပြန်လည်သုံးသပ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်လိုက်ပါတယ်။သမ္မတထရမ့်ဟာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကိုတောက်ကြနေကတွားရောက်ပြီးတော့အုပ်ချုပ်ရေးအမိန့်၃ခုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာသူ့ဆိုရတော့အမေရိကန်စီးပွားရေးကိုအလွန်မင်းထိန်းချုပ်ထားတဲ့စီးမျဉ်းစည်းကမ်းတွေကိုပယ်ဖျက်ဖို့ဆိုတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတုန်းကပေးထားတဲ့ကတိကိုဖော်ဆောင်နိုင်ဖို့အတွက်စတင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ရုန်းကန်နေရတဲ့အမေရိကန်ပြည်သူတွေဘဏ္ဍာရေးရသူတို့မျှော်မှန်းထားတဲ့အိမ်မက်တွေတိုင်းဖြစ်လာနိုင်အောင်ကူညီဖို့အနာဂတ်မှာယုံကြည်မှုရှိလာစေဖို့အတွက်သူ့အစိုးရအဖွဲ့တစ်ခုလုံးနေမအညာမှာလှုပ်ဆောင်နေတယ်လို့လက်မှတ်ထိုးစစ်မှာသမ္မတထရမ့်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့သာယာဝါပြောအောင်သူတို့အတူပြန်လှုပ်သွားမှာပါလို့လည်းပြောပါတယ်2010 .frank လို့ခေါ်တဲ့ငွေကြေးဆိုင်ရာပြည်ပြင်ပြောင်းလဲရေးဥပဒေရဲ့အငြင်းပွားစရာပြဋ္ဌာန်းချက်တွေကိုအရေးပါတဲ့ပြန်လည်သုံးသပ်မှုတွေဖြစ်လာမှာဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီး Steve Mnuchin ကပြောပါတယ်ခင်ဗျာ
ဒီမေဒီယာတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေဒီယာတန်မြန်မာဘာသာစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်တရုတ်ပင်လယ်ပြင်တွင်ကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ကျွန်းတွင်းပေါ်ကိုဖိလစ်ပိုင်စစ်တပ်ထိတ်တန်းခေါင်းဆောင်တွေတွားရောက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်ဖိလစ်ပိုင်ဆိုရကတော့ဖိလစ်ပိုင်လူမျိုးတွေနဲ့တပ်ဖွဲ့တွေဆက်စွန်းတည်နေချီနေထိုင်နေကြတဲ့ကျွန်းကိုသူတို့ပိုင်ဆိုင်ကြောင်းဒီကနေ့ပဲကာကွယ်ပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကပက်ကာစားလို့ခေါ်တဲ့ကျွန်းပေါ်ကရုံရုံနေတဲ့လေရင်ကွင်းကိုစစ်ဆေးဖို့ကာဝဲဝင်ကြီးဒယ်ဖင်လူရန်ဇာနာဦးဆောင်တဲ့စစ်ဖက်ဆိုင်ရာကိုယ်စားလှယ်ဖွဲ့ဟာဒရင်တော်တွေနဲ့အတူတောက်ချန်တွေကတွားရောက်ခဲ့တာပါလင်းဝင်းကိုမွန်မှန်တိုးချဲ့ဖို့နဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ဆောင်နိုင်အောင်စစ်ကမ်းတစ်ခုကိုလည်းရှေ့လကစပြီးတိစောက်သွားမဲ့အစီအစဉ်တွေအစိုးရကဒေါ်လာ32တန်းလောက်အကုန်ကျခံသုံးဆမှာဖြစ်ကြောင်းလဲကာဝေးဝင်ကြီးကတင်းတောက်တွေကိုပြောပါရယ်ဖိလစ်ပိုင်ကာဝေးဝင်ကြီးနဲ့အဖွဲ့ဟာကျွန်းပေါ်မှာရှိတဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဒေသခံတွေနဲ့တွေ့ဆုံပြီးအလန်တင်ခန်းသားကိုလည်းတက်ရောက်ခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကတော့ဖိလစ်ပိုင်စစ်မြေရာရှိတွေရဲ့ခီးစဉ်ကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်။တရုတ်ပင်လယ်ပြင်မှာတည်ငြိမ်မှုရရှိရေးနှစ်နိုင်ငံခေါင်းဆောင်တွေကြားသဘောတူထားတဲ့အတိုင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။ဖိလစ်ပိုင်ဆူရကတော့အလဲပတ်တွားရောက်ခဲ့တဲ့ကျွန်းဟာဖိလစ်ပိုင်နိုင်ငံပလာဝန်ပြည်နယ်လက်အောက်ခံဖြစ်ပြီးဖိလစ်ပိုင်နိုင်ငံပိုင်ဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်စစ်ရာရှိတွေကျွန်းပေါ်ကိုသွားဖို့စီးနင်းလိုက်ပါလာတဲ့လေတပ်လေယာဉ်နှစ်စင်းကိုတရုတ်နိုင်ငံကဆောက်လုပ်ထားတဲ့လူလုံကျွန်းတစ်ကျွန်းပေါ်ကတရုတ်တပ်ဖွဲ့တွေကမောင်းထုတ်ဖို့လည်းကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်လေယာဉ်မှူးတွေကဖိလစ်ပိုင်ပိုင်နဲ့လေပိုင်နဲ့မှပြန်တန်းနေတာဖြစ်ကြောင်းတုံ့ပြန်ပြီးအစီအစဉ်တိုင်းခီးစနံခဲ့တဲ့အကြောင်းလည်းဖိလစ်ပိုင်ကာဝေးဝန်ကြီးကပြောဆိုသွားခဲ့ပါတယ်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်တဲ့နေရာကိုဂျိုရုကရတဲ့ဓာတ်ပုံတွေအရတော့မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ဆန်းသတ်မှုလုပ်ဖို့အတွက်ပြင်ဆင်နေတယ်လို့ယူဆရတဲ့လှုပ်ရှားမှုတွေကိုတွေ့ရတယ်ဆိုပြီးတော့ John Hopkins တက္ကသိုလ်ရဲ့ American Korea ရေးရာဌာနကပြောပါတယ်မြောက်ကိုရီးယားဆိုရစီကအမိန်ရတာနဲ့အချိန်မီဆန်းသတ်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိနေတဲ့ပုံရတယ်လို့လည်းဒီသတင်းကပြောပါတယ်အဲ့ဒီစခန်းကရတဲ့ဓာတ်ပုံတွေအရတော့စခန်းရဲ့မြောက်ဘက်မှာလှုပ်ရှားမှုအစ်စ်တွေတွေ့ရှိနေတယ်ဆိုတာကိုပြသနေတယ်လို့လည်းကိုရီးယားရေးနဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုထုတ်ပြန်နေတဲ့38 North Internet စာမျက်နှာမှာတောက်ကြံတွေကဖော်ပြထားပါတယ်။ အဲ့ဒီဓာတ်ပုံထဲမှာတော့ဓာတ်သတ္ထုတည်တဲ့တွန်းလဲ၅ခုထက်မနည်းနောက်တွဲရင်ဒဇင်စတာတွေကိုတွေ့ရတယ်လို့လည်းယူဆရပါတယ်ဒါပြင်အဓိကပင်မအဆောက်အုံမှာထရက်ကာဒဇင်နဲ့အတူတခြားအမျိုးမျိုးခွဲခြားလို့မရတဲ့ပစ္စည်းတွေနဲ့လှုပ်ရှားမှုတွေကိုဓာတ်ပုံထဲမှာပြသထားတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာ2006ခုနှစ်ကစတင်ပြီးတော့နျူကလ িয়ার လက်နက်စမ်းသပ်မှုပြီးခဲ့တဲ့နှစ်က2ချိန်အပါဝင်စုစုပေါင်း5ချိန်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဗနက်ဆိုလာနိုင်ငံမှာတရင်သုံးဖက်ချက်ဆန္ဒပြပွဲတွေနဲ့ဒုတိယတန်ရုံပြည်ပခတိကြောင့်တည်ဆုံးသူ20ထက်မနည်းရှိခဲ့ပြီး17ယောက်ကတော့လူရမှုတွေဖြစ်ပွားခဲ့တဲ့ကြာသပတေးနေ့မှာတည်ဆုံးခဲ့တာဖြစ်ပါတယ်။ကာကတ်စ်မြို့တော်အဗင်မြို့ကမုံဆန်တိုင်မှာရေခဲတစ်တာတစ်လုံးကိုခိုးယူဖို့ကြိုးပမ်းစဉ်မှာတတ်လိုက်ပြီးတည်ဆုံးမှုတွေနဲ့ဂျုံခဲ့ရတာဖြစ်ပါတယ်။ကြာသပတေးနေ့ညမှာပဲမြို့တော်ကဆန္ဒပြပွဲတွေအတွင်းအမျိုးသား2ဦးကလည်းအပြစ်သက်ခံခဲ့ရပါတယ်။မြို့ကအာနာဝင်တယောက်ကတော့တည်ဆုံးမှုကိုစုံစမ်းစစ်ဆေးဖို့နဲ့တပ်ဖြတ်မှုကျူးလွန်သူကိုလည်းအပြစ်ပေးဖို့တောင်းဆိုခဲ့တာပါ။ပြီးခဲ့တဲ့တစ်လအတွင်းမှာကာကတ်စ်မြို့တော်မှာနေ့စဉ်နီးပါးဆန္ဒပြပွဲတွေဖြစ်ပွားနေပြီးဒုတိယတန်ရုံပြည်ပခတ်တွေလည်းကြီးထွားလာနေပါတယ်။ဒီချိန်ထဲမှာပဲဗနီဇွဲလားနိုင်ငံမှာစီးပွားရေးအခြေတဲကြီးထွားလာနေပြီးအစားအစာနဲ့စေဝါပါဝင်အခြေခံကုန်ပစ္စည်းတွေဟာလည်းရှားပါလာနေပါတယ်။ကြာသပတေးနေ့ညကဖြစ်ပွားခဲ့တဲ့ဒီကိုယုံတွေအတွင်းမျက်ရည်ယူပုံးတွေကြောင့်သားဖွားဆောင်တစ်ဆောင်ကမိခင်နဲ့ကလေးတွေကိုလည်းဘေးလွတ်ရာအရက်ကိုပြောင်းရွှေ့ပေးခဲ့ရပါတယ်။အစိုးရကိုဆန့်ကျင်ဆန္ဒပြနေတဲ့သူတွေကတော့ဒါဟာလုံလင်းရဲတွေရဲ့လက်ချက်ကြောင့်လို့ပြောဆိုခဲ့ကြပါမိမယ်။နိုင်ငံခြားရေးဝန်ကြီးကတော့သမ္မတနီကိုလတ်စ်မန်ဒူရိုကိုဆန့်ကျင်သူတွေကငှားရမ်းစစ်ခိုင်းထားတဲ့လူတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။
မြေကဘာနဲ့ချီတက်ပွဲအခမ်းအနားတွေကိုကဘာတော်မှာဒီကနေ့ကျင်းပခဲ့ကြပြီးတော့လူထောင်ပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်မက်ဒရစ်လန်ဒန်ဆိုးကိပ်တောင်းအပါဝင်ကဘာတော်ကမြို့ပေါင်း600ကျော်မှာဒီမြေကဘာနဲ့အခမ်းအနားတွေကိုဆင်နွှဲကြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာတော့လူမှုချီတက်ပွဲအခမ်းအနားကြီးကိုကျင်းပသွားမှာဖြစ်ပြီးတော့ဒေသပညာရှင်တွေပညာရေးနယ်ပယ်ကပုဂ္ဂိုလ်တွေနဲ့ကဏ္ဍပေါင်းစုံကခေါင်းဆောင်အသီးသီးလည်းဒီအမျိုးသားရင်မြင့်ကြီးမှာလူလူကိုအသိပညာပေးဖို့အတွက်သူတို့လုပ်နေတာတွေထိရောက်တဲ့သိပ္ပံဆက်သွယ်ရေးနည်းပညာတွေနဲ့သင်တန်းတွေကိုဆွေးနွေးပြောဆိုကြမှာဖြစ်ပါတယ်ဒီချီတက်ပွဲအခမ်းအနားကကျန်းမာရေးလုံခြုံရေးစီးပွားရေးနဲ့အစိုးရရန်တရားအပါဝင်နေတူဝါကိစ္စရပ်တွေမှာသိပ္ပံပညာရဲ့အရေးပါတဲ့အခမ်းကဏ္ဍကိုကာကွယ်အသိမှတ်ပြုဖို့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုရဲ့ပထမဆုံးအခြေလှမ်းဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ကောင်းလေဦးနဲ့ကိုရနိုင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီကနေ့မှကြာရောက်တဲ့ April 22ရက်နေ့မြေကဘာနေ့မှာမြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့အကြောင်းနဲ့ပတ်သက်တာကိုတင်ဆက်ပေးကြပါတယ်မြန်မာတစ်တော်တစ်ပင်တွေစိမ့်လန်းစုပြည်ပြီးတော့မြေချောင်းအင်အိုင်တွေမပြတ်စီရအောင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမြန်မာနိုင်ငံသားတိုင်းကုသစိတ်နဲ့စောင့်ရှောက်ကာကွယ်ဖို့အရေးတကြီးလိုအပ်နေပြီလို့မြန်မာတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေကဒီကနေ့ April 22ရက်နေ့မှာကြာရောက်တဲ့မြေကဘာနေ့မှာထိုက်တွန်းပြောဆိုလိုက်ကြပါတယ် NLD အစိုးရအနေနဲ့လည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဒီထက်ပိုပြီးတော့အလေးထားဆောင်ရွက်ဖို့ကလည်းတောင်းဆိုကြပါတယ်မြေကဘာနေ့အထိမ်းအမှတ်ကမ္ဘာတစ်ဝန်းနိုင်ငံတကာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေချိန်မှာပဲမြန်မာနိုင်ငံတဝန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားနေသူတွေကလည်းဆက်သွယ်မေးမြန်းထားတာကိုမတ်စုမွန်ကတင်ဆက်ထားပါတယ်
။ဒီကနေ့ April 22ရက်နေ့ကတော့မြေကဘာနေ့ဖြစ်ပါတယ်။2018ခုနှစ်အတွက်မြေကဘာနေ့ရဲ့ဆောင်းပုဒ်ကတော့ At Date is Global ဖြစ်ပါတယ်။ကမ္ဘာတဝန်းလုံးနဲ့သက်ဆိုင်တဲ့မြေကဘာနေ့မှာမြေကဘာတစ်ခုထဲမှာမှီတည်နေထိုင်ကြတဲ့ကမ္ဘာလူသားတွေအနေနဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးကမ္ဘာတဝန်းသစ်ပင်တစ်တော်စိမ့်လန်းစုပြည်ရေးသဘာဝပတ်ဝန်းကျင်မပြတ်စည်းရေးနဲ့ရေစွမ်းအားအရင်းမြစ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးတွေကိုလူသားမျိုးနွယ်တို့ရဲ့တာဝန်ကြီးတရအနေနဲ့အသိစိတ်ဓာတ်ရှိရှိနဲ့ဆောင်ရွက်ကြဖို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူမြမဆိုင်အောင်ကွန်ရက်ကဒေါ်ဒေဝီတန့်စင်ကအခုလိုတိုက်တွန်းပါတယ
်။ဒေါ်လေးတို့က One Planet We are living on the One Planet ပေါ့နော်။ဒီမြေကဘာကြီးတစ်ခုထဲမှာပဲနေတာနော်။အဲ့တော့ဒေါ်လေးတို့ဒီအသားအရောင်တွေဘလောက်ကွဲပြားကွဲပြားနော်။ဒီကိုယ်ပွင့်မှုတွေကိုကြိုက်ရကိုကြိုက်ရမှာကိုယ်ပွင့်မှုပဲရှိရှိနော်ဒီနိုင်ငံရေးအရာလဲကိုယ့်ရဲ့ယက်တိချက်တွေနဲ့ယက်တိချက်တွေအဓိကကတော့လူသားမျိုးနွယ်ဆိုတဲ့ဟာကိုဒေါ်လေးတို့အားလုံး same platform မှာရန်လိုက်လို့ရှိရင်နော်ဒေါ်လေးတို့ဒီမြေကဘာကြီးကိုကြည့်ရှုတောင်းဆောင်ရမယ်နော်မြေကဘာမရှိရင်တို့လူသားမျိုးနွယ်တွေလည်းမရှိဘူးဆိုတဲ့အသိတရားရှိဖို့အရေးကြီးတယ်နော် We are living on the whole planet only on the one planet နော်တစ်ခုထဲမှာမြေကဘာဂျိုရမ်တစ်ခုထဲမှာရက်တဲ့လူတွေဖြစ်တဲ့အတွက်နေတဲ့လူတွေဖြစ်တဲ့အတွက်မြေကဘာကြီးရေရှည်အသက်ရှင်မှငါတို့လူသားမျိုးနွယ်တွေလည်းအသက်ရှင်မယ်ငါတို့အရှိမပဲနေနေတောင်မှာပဲနေနေမြောက်မှာပဲနေနေနော်အဲ့ဒါကိုတိဖို့အရေးကြီးနေတယ်အဲ့တော့ဒေါ်လေးတို့နှစ်ပေါင်းများစွာပြောမယ် ်ဆို Earth Day နော် 1970 roundabout အဲ့ဒီပတ်ဝန်းကျင်လောက်ခေတ်ကလောက်လာတဲ့ဟာဒီနေ့အထိ global warming အပူချိန်တွေအပူချိန်တွေကလည်းမကျနိုင်ဘူးနော်လူတွေရဲ့လောဘနဲ့စီးပွားရေးတွေဟာလည်းမရပ်နိုင်ကြအဲ့တော့ဒါလုံးအစိုးရရောပြည်သူတွေရောပြည်သူမှမှဗမာပြည်သူပါမဟုတ်ပါဘူးတကဘာလုံးမှာရှိတဲ့လူသားမျိုးနွယ်တွေကိုဒေါ်လေးကပြောချင်တာပါတတိပေးချင်တာပါတော်လေးတို့ဒီအပြောတွေရပ်ပြီးရောအလုပ်တွေစလုံးမှကဘာကြီးနဲ့အတူလူသားမျိုးနွယ်အားလုံးအသက်ရှင်ပါမယ်လို့တော်လေးဒီနေ့မှပြောချင်ပါတ
ယ်မြမတဘာဝပတ်ဝန်းကျင်မပြတ်စည်းစေရေးပြည်သူနဲ့အတူနိုင်ငံကိုပြောင်းလဲမယ်ဆိုတော့ NLD အစိုးရကိုယ်တိုင်ဦးဆောင်ပြီးတော့မြမနိုင်ငံသူနိုင်ငံသားတိုင်းကိုယ်ပိုင်အသိစိတ်ဓာတ်နဲ့ထိမ့်သိမ်းဆောင်ရှောက်ဖို့ကအရေးတကြီးလိုအပ်နေပါတယ်လို့စိန်လန်းအမိမြေအဖွဲ့ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူကလည်းမြေကဘာနဲ့မှတိုက်တွန်းပြောဆိုလိုက်ပါတယ်
ကျွန်တော်တို့ကကိုယ့်ရဲ့နိုင်ငံကျိုးလဲဆောင်ရွက်ပါမြေကဘာတစ်ခုလုံးရဲ့အကျိုးကိုလည်းမျှတအောင်ဆောင်ရွက်ပါဒီပတ်ဝန်းကျင်ထိမ့်သိမ်းနေရာကြီးပြောင်းလဲခြင်းလုပ်ငန်းတွေကိုကျွန်တော်ဆောင်ရွက်နိုင်မှသာလို့ဒီစိန်ခေါ်မှုတွေကိုကြော်လာပြီးတော့ဒါလူသားမျိုးနွယ်တရားလုံးဆက်လက်ရည်တည်နိုင်မှာပါအဲတော့မြန်မာနိုင်ငံအနေနဲ့ကတော့နော်လက်ရှိအနေနဲ့ကတော့နိုင်ငံတော်သူလက်ရှိစုဆိုးနေတဲ့အစိုးရအနေနဲ့ကလည်းစီးပွားရေးဘက်ကိုလည်းကြောင်းပြလာတာမြင်ရတဲ့တည်းကျွန်တော်တို့ပတ်ဝန်းကျင်ထိမ့်သိမ်းဓမ္မရှင်များစိတ်ပူပါတယ်နော်ကျွန်တော်ရေဒီယိုကဏ္ဍတစ်ခုတည်းကိုမကြည့်ရနဲ့ရေရှည်ကဏ္ဍကိုလည်းကြည့်ဖို့နောက်တစ်ခုကကိုယ့်ရဲ့ဒေတာကိုယ့်ရဲ့နိုင်ငံတစ်ခုတည်းကိုလည်းမကြည့်ရနဲ့ဒီကဘာကြီးတစ်ခုလုံးရဲ့အနေထားကိုပါကြည့်ပြီးဆောင်ရမှာကျွန်တော်တို့ကဒီစီရည်တည်ရမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကနော်ဒီနိုင်ငံအုပ်စိုးရဲ့လူတွေရောသက်ဆိုင်ရာဌာနအဖွဲ့ကြီးတွေရောပြည်သူတရားလုံးရောပေါ့နော်ဒီမြေကဘာနေ့မှာမမေ့မလျော့ပေါ့ဗျာဒီတောင်းရင်ထင်းနေရင်းနဲ့ကျွန်တော်ရည်ရည်ကြောင်းလက်ချင်းကိုပြန်ဆိုင်ကြော်သွားကြပါရို့လို့ကျွန်တော်ကတော့ဒါတော့ကျွန်တော်အမှားပြောလို့ပါတယ
်အမျိုးသားလွတ်တော်ကတထုတယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိရေးကော်မတီဥက္ကဋ္ဌဦးကျော်တီဟာကလည်းမြေကဘာနေ့မှာမြန်မာနိုင်ငံတွင်းသဘာဝပတ်ဝန်းကျင်တွေမပြတ်စည်ရအောင်မြေချောင်းအင်အိုင်တွေမညှဉ်းနှွံ့ရအောင်သဘာဝပတ်ဝန်းကျင်ထိမ့်သိရေးကိုပြည်သူတွေအားလုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းနှိုးဆော်ပါတယ
်ကျွန်တော်ပြည်သူတွေလည်းပဲကိုကိုနေထိုင်တဲ့ပတ်ဝန်းကျင်နဲ့ကိုအိမ်နဲ့ကိုမျိုးနွယ်နဲ့ကိုဒေသကိုသူပြန်စိုက်ကြိုးရတာပဲဖြစ်ဖြစ်ဟောမြေချောင်းအင်အိုင်တွေကိုထိန်းသိမ်းတာပဲဖြစ်ဖြစ်ဟောအမိုက်ဒါပလတ်စတစ်ကြီးအမိုက်တွေကိုဆုံးပြတာစနစ်မကျတာပဲဖြစ်ဖြစ်အဲ့ဒါတွေအတွက်ကျွန်တော်ကအသိဉာဏ်မြင်မှားစွာနဲ့ကျွန်တော်တို့ကွန်ပျူတာတက်စွာနဲ့အများကြီးပဲအလုပ်လုပ်ဖို့ကျွန်တော်တို့မှာလိုပါသေးတယ်ကမ္ဘာမြေကြီးကိုဒီကဲဆင်းလန်းဆိုပြီးတော့မှသားစဉ်မြေဆက်ဆက်ပြီးတော့မှတောင်းနိုင်တဲ့နိုင်ငံကြီးဖြစ်ဖို့အတွက်ထိန်းသိမ်းနိုင်တဲ့ပြည်သူတွေဖြစ်နိုင်ပါစေလို့ကျွန်တော်ဆုတောင်းကြိုးစားပြီးကျွန်တော်အလုပ်လုပ်နေပါတယ်
မြန်မာနိုင်ငံတွင်းမှာတော့တစ်တော့ဆိုင်လန်းဆိုပြေးရေးမြေချောင်းအင်အိုင်တွေမတိမ်ကောစေရေးအမိုက်ကင်းစင်ပပျောက်ရေးစတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းနေတဲ့ပညာရှင်တွေကြော်ကြားတဲ့စာပေစာနယ်ဇင်းကစာရေးဆရာကတ်တွန်းဆရာသတင်းစာနယ်ဇင်းသမားတွေအမှုပညာရှင်တွေနဲ့လူငယ်တွေကမြန်မာနိုင်ငံတဝန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကိုကိုယ်စီဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမတင်ဆက်ထားပါတစ်ဆက်ထဲမှာပဲဆက်မှုလုပ်ငန်းတွေကြောင့်လေတုညဉ့်ညံ့မှုပိုဆိုးလာတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်ဆက်မှုလုပ်ငန်းတွေကြောင့်ဖြစ်လာတဲ့လေတုညဉ့်ညံ့မှုတွေကြောင့်ကမ္ဘာတဝန်းနှစ်စဉ်တည်ဆုံးသူ3တန်းခွဲနီးပါးရှိနေပါတယ်နေချာချာနယ်မှာဖော်ပြထားတဲ့လေ့လာချက်တစ်ခုအရဆိုရင်နိုင်ငံတကာကုန်သွယ်ရေးမှာကုန်ပစ္စည်းတင်ပို့ရောင်းချတဲ့နိုင်ငံတွေဟာလက်ခံဝယ်ယူတဲ့နိုင်ငံတွေထက်ပိုပြီးတော့သဘာဝပတ်ဝန်းကျင်ညဉ့်ညံ့မှုတန်ကိုခံရတတ်တယ်ဆိုပြီးတော့ဆိုထားပါဗျ။အမေရိကန်ပြည်အောင်စုနဲ့အနောက်ဥရောပနိုင်ငံတွေမှာဝယ်လိုအပ်တက်လာတာကြောင့်တရုတ်နိုင်ငံလိုကုန်ပစ္စည်းထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာလူထုကျန်းမာရေးပိုပြီးထိခိုက်လာရတယ်လို့လည်းလေ့လာသူတွေကပြောပါဗျ။ Mike O'Sullivan ပြောတဲ့သတင်းကို Mac Computer ကတင်ဆက်ပေးပါမယ်။
နိုင်ငံတကာကုန်သွယ်မှုတွေဥပမာအမေရိကန်ကကလင်းငယ်တွေအတွက်ကစားစရာရုပ်တွေထုတ်လုပ်တင်ပို့မှုကနေလေလူညဉာဏ်မှုကိုဖြစ်စေတယ်လို့ကမ္ဘာမြေစနစ်အကြောင်းလေ့လာတဲ့သိပ္ပံပညာရှင် Steve Davis ကပြောပါတ
ယ် Usually those things are made in another part of the world
ဒီလိုပစ္စည်းတွေကိုများသောအားဖြင့်ကမ္ဘာတခြားနေရာတွေမှာလုပ်ပါတယ်အများအားဖြင့်တရုတ်မှာပါဆိုတော့ကတရုတ်မှာလုပ်တဲ့ကုန်ပစ္စည်းတွေကိုဝယ်တယ်ဆိုတာကဒါတွေကိုထုတ်လုပ်တဲ့စည်ယုံတွေကထွက်တဲ့လေလူကိုပါနိုင်ငံရခြားကိုရွှေ့ပစ်လိုက်တာပါ
ကမ္ဘာတဝပို့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေကြောင့်ဖြစ်လာတဲ့လေတုညဉ့်ညံ့မှုကြောင့်တည်ဆုံးသူဟာဒီကိစ္စလေ့လာမှုတွေစတင်လုပ်ဆောင်ခဲ့တဲ့2008ခုနှစ်အတွင်း9သိန်း5000ကျော်ရှိခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းမှာလေတုညဉ့်ညံ့တဲ့အခြေအနေဟာဆိုရင်အိန္ဒိချင်းဂျပန်နဲ့တောင်ကိုရီးယားကျွန်းဆွယ်တွေအထိရောက်ပြီးတော့အရွယ်မတိုင်းရေတည်ဆုံးသူထောင်ပေါင်းများစွာရှိပါတယ်။မြောက်အမေရိကအနောက်ခြမ်းမှာဆိုရင်လေလေတုတွေညဉ့်ညံ့စေတဲ့အမှုန်အဝါတွေဆက်ပြီးတော့ရှိနေသေးပါဒါပေမဲ့လည်းအမေရိကန်ပြည်အောင်စုဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားကုန်သွယ်မှုတွေကြောင့်ဖြစ်လာတဲ့လူမှုတွေကအမုံမွားတွေကြောင့်2008ခုနှစ်အတွင်းတရုတ်နိုင်ငံမှာအရွယ်မတိုင်ခင်သေဆုံးရသူ300,000လေးပါရှိပါတယ်။အခုတော့တရုတ်ဟာလည်းကိုပစ္စည်းတွေကိုဝယ်ယူတဲ့နိုင်ငံတစ်ခုဖြစ်လာပြီး သူ့နိုင်ငံအတွင်းကုန်ထုတ်လုပ်ငန်းတွေကိုပြောင်းရွှေ့လာပါတယ်။ဒါပေမဲ့အကျိုးဆက်ကတော့ပထမဖြစ်စဉ်လို့အတူတူပါပဲလို့ Davis ကပြောပါတယ်
။ Some of that is now being outsourced by China into other up and coming industrialized
Cambodia, Vietnam နဲ့ India စတဲ့ဆက်မှုဖွံ့ဖြိုးလာတဲ့နိုင်ငံတွေကိုတရုတ်ကလုပ်ငန်းတချို့ရွှေ့ပြောင်းလုပ်ကိုင်လာတာဖြစ်ပါတယ
်။အဲ့ဒီနိုင်ငံတွေအနေနဲ့ကျန်းမာရေးထိခိုက်ခံရမယ့်အခြေအနေပါ။လေထုညဉ့်ဉာဏ်မှုဟာတရုတ်နိုင်ငံရဲ့ဆက်မှုမျိုးကြီးတွေအဓိကကြုံရတဲ့ပြဿနာဖြစ်ပြီးတရုတ်နိုင်ငံအနေနဲ့သူ့ရဲ့လေထုကိုတန့်စင်အောင်ထားနိုင်မှုစ조사နေရတာပါ။အမေရိကန်ပြည်ထောင်စုမှာတော့လေထုညဉ့်ဉာဏ်မှုရှော့ချဖို့စ조사နေတာကိုသမ္မတဒေါ်နယ်ထရန့်ကအားနည်းအောင်လုပ်တဲ့အပေါ်မှာတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်သူတွေကဝေဖန်ကြပါရယ်။သမ္မတဥပမာခေတ်ကလေထုတန့်စင်ရေးအတွက်ချမှတ်လုပ်ဆောင်ခဲ့တဲ့စီမင်းစည်းကမ်းတွေကိုသမ္မတထရန့်ကပြောင်းလဲဖို့လုပ်ဆောင်ခဲ့ပါရယ်။အရင်သမရခေလှုပ်ဆောင်ချက်တွေဟာအထောက်အကူမဲမဲရရမရှိဘဲအမေရိကန်တွေသာလှုပ်လှက်မဲ့ဖြစ်စေခဲ့တယ်လို့သမရထရမ်ကပြောပါရယ်ဒီပေါ်မှာသိပ္ပံပညာရှင်တွေကတော့ဆိုရင်နေကြတာပါကုန်ထုတ်လုပ်ငန်းတွေနဲ့ကမ္ဘာတဝန်းကုန်သွယ်မှုတွေကြောင့်ဖြစ်လာတဲ့တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုဒီကမ္ဘာလုံးကဝိုင်းဝန်းတုံ့ပြန်ကြရလိမ့်မယ်လို့သုတေသနစာရန်ရေးသားသူတွေကပြောပါရယ
် There is a concern thatin sort of pursuit of economic
ဒီဘဝရဲ့အကျိုးအမြတ်ရဖို့အတွက်တဘာဝပါဝင်ခြင်းထိခိုက်ပျက်စီးခံတာမျိုးဖြစ်လာမှာစိုးရိမ်ရပါတယ်ဒီလိုလုပ်တဲ့နိုင်ငံဆိုပြီးတရုတ်ကိုအချိန်တော်ကြာလက်ညှိုးထိုးဝေဖန်လာခဲ့တာအခုတော့ကိုယ့်ပဲပြန်လည်လာမယ့်အခြေအနေပ
ါကုန်ထုတ်လုပ်ငန်းတွေနဲ့ကမ္ဘာတဝန်းကုန်သွယ်မှုတွေကြောင်းဖြစ်လာတဲ့တဘာဝပတ်ဝန်းကျင်ညှိနှိုင်းမှုတွေကိုဒီကမ္ဘာလုံးကဝိုင်းဝန်းတုံ့ပြန်ကြရလိမ့်မယ်လို့သုတေသနစာတမ်းရေးသားခဲ့ကြသူတွေကပြောပါတယ်တရှင်တဲ့လေထုထားရှိနိုင်ပြီးတော့တစ်ချိန်တည်းမှာလဲဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်နိုင်အောင်ထိန်းကြီးလှုပ်ဆောင်သွားနိုင်ဖို့လိုအပ်တယ်လို့လဲသူတို့ကသတိပေးပြောဆိုကြပါတယ်ရှင
်ပြောရှင်များခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်တကူကူးပြောင်းခဲ့တဲ့2021ရဲ့နေ့မှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေခွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲဒီမေခွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပြဖို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြဖို့ထားနိုင်ပါတယ်။စနေညဒဲလီလိုက်အစီအစဉ်ကနေတော့ကြိုဆိုပါရခင်ဗျာ
။သောတာရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်တိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။ခုတစ်ခါမှာတော့ဥက္ကဋ္ဌကိုလုံးချက်မှုမှာထွက်ပြေးလွတ်မြောက်နေတဲ့တရားခဏဦးကိုဖမ်းဖို့ဝရန်ထုတ်ရေးအကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှိနေဥက္ကဋ္ဌကိုလုံးချက်တပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခဏဦးဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်သူနောက်ဆုံးခြေအားဖျောက်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝရန်ထုတ်ပေးဖို့ကိုဥက္ကဋ္ဌရဲ့အမှုလိုက်ရှိနေကတောင်းဆိုလိုက်ပါတယ်။တရားရုံးရဲ့စစ်ဆေးကြားနာမှုတွေပေါ်မူတည်ပြီးတော့တောင်းဆိုရတာဖြစ်ကြောင်းကိုလည်းပြောပါတယ်။ဖိဒေးဝင်ကြီးဌာနကတော့အောင်ဝင်းခိုင်ကိုဖမ်းမိရေးနိုင်ငံတကာရေးတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါရယ်။ကိုညံဝဲအောင်ကစူးစီးတင်ဆက်ထားပါရယ်ရှင်
။ဥက္ကဋ္ဌကိုလုံခြုံမှုမှာပါဝင်ပတ်သက်တဲ့တရားခဏ်တွေကိုဧပြီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ကြိမ်မြောက်အဖြစ်ရုံးထုတ်ခဲ့တာပါ။လုံခြုံတပ်ဖြတ်မှုတရားခဏ်တွေဖြစ်တဲ့တနတ်သမားကြည်လင်းပူးပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုရုံးထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခဏ်ရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်တဲ့အဖြစ်လက်မှတ်ထိုးပြီးခဲ့တဲ့တရားလိုပြတက်တဲ့ဦးလှထုတ်ကိုစစ်ဆေးတာဖြစ်ပါတယ်။ဒါပေမဲ့ဥက္ကဋ္ဌကိုလောက်ကြံရမှာပူးပေါင်းကြံစည်သူတွေတဲကတူဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်အောင်ဝင်းခိုင်နောက်ဆုံးခြေရာဖျောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဥက္ကဋ္ဌရဲ့အမှုလိုက်ရှိနေဥနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ်
။ဆက်ပြီးလွမြောက်နေတဲ့အဝင်းခံကိုမူလဝရမ်းမှာပါလိစာအပြင်မှာဆက်ပြီးလွမြောက်သွားတယ်နေပြီးတော့ဘေးရှိဥယျာဉ်နားမှာရှာဖွေဖမ်းဆီးဖို့ရ။အဲ့ဒီနေရာဝရမ်းပြည်တော်ထပ်မံထုတ်ပေးဖို့ကျွန်တော်လျှောက်ပါတယ်။အဲ့လျှောက်တဲ့ဟုတ်ဟာကိုပြလိုက်ပါတယ်။ဆိုတကယ်ဆက်ပြီးဝရဲ့နေရာကိုဖမ်းဝရမ်းမထုတ်ထားဘူး။ဒီအခွင့်မှာကျွန်တော်တို့ဆက်သူကြီးရပေါ်ပေါက်တာနေဇက်ထွက်ပေါက်ဒီလေသိတီကနေပြီးတော့အဝင်းခံရထွက်ပြေးလွတ်မြောက်ခြင်းမရှိသေးဘူးဆိုတဲ့ထွက်ဆိုချက်ကိုတရားရုံးမှာတက်ဆိုင်ရရဲအရာရှိရနေပြီးတော့ထွက်ဆိုချက်ပေးတော့ပါတယ်။ဒါကြောင့်မို့လို့တရားရုံးဆက်ဆိုချက်ညာအရာတော့ဒီထဲမှာရှိနေတယ်ဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်။ဒါပြီးနဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမတင်ငင်ရဲ့အဲ့ဒီဆက်ရအားလုံးရေးတက်ဖွဲ့ရဆောင်ရမှာ။အခုလည်းမတင်ငင်ရဲ့ဆောင်ရခဲ့တာမရှိဘူး။
နေပြည်တော်တဝိုက်ဖန်ဝန်းရန်ထုတ်ပေးရေးတောင်းဆိုချက်ကိုအရင်တရက်ခွင်တုန်းကပယ်ချခဲ့တာပါ။တရက်ခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်912အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်။ရာဇဝတ်ဆိုင်ရာပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖန်ဝန်းရန်သစ်တစ်ခုထုတ်ပေးရေးနဲ့နောက်ထပ်တရက်ခံတွေပေါ်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့တရားခံအောင်ဝင်းခံကိုဖမ်းမိနိုင်ရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒူရဲမှူးကြီးတင်ဝင်းကပြောပါတယ်
။စားဖဲဟိုပြည်တဲ့သုံးကတွေကကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးတွေဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီချိန်နေပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲတည်ထားပါ
နိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားရေးမှူးချုပ်ဦးစော်ထီကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါတယ
်။နှစ်ပိုင်းရှိတယ်ဗျာ။နှစ်ပိုင်းကတော့ဒီပြစ်မှုပါဝင်ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့။ရဲလုံငန်းကရဲလုံငန်းလုပ်ပြီးသွားတယ်။လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်တဲ့အဆင့်ရောက်သွားတယ်။အဲတော့ရဲလုံငန်းမှာတစ်ခုကျန်တာပါလဲဆိုတော့အောင်ဝင်းခိုင်ဖမ်းပြီးရမယ့်တစ်ခုကျန်တယ်။အောင်ဝင်းခိုင်ကိုမိဖို့လိုတယ်ပေါ့နော်။မိဖို့အတွက်လည်းရဲတပ်ဖွဲ့ကကျိုးသားပြီးဆောင်ရနေတဲ့နိုင်ငံတကာရေးသက်ပွင့်နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရနေတယ်။မိသားပြီးသားလူတွေကတော့သူ့သူ့တွေကထိုက်တဲ့နယ်ဖြစ်တယ်။ဟိုတရားသူကြီးရဲ့အဆုံးချက်ကိုနာခံရမယ့်အခြေအနေဒီအခြေအနေကတော့နောက်ဆုံးအခြေအနေ
ဥက္ကုဏီကိုလှုပ်ကြံမှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုပြစ်မှုကြီးအမှတ်45မြင်းဆောင်2016ရာဇဝတ်ကြီးပုံမှန်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမားကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြစ်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှန်19စာလုံးဂါကြီးတွေနဲ့တရားစွဲဆိုထားပါတယ်။ဥက္ကုဏီကိုလှုပ်ကြံတပ်ဖြတ်မှု6ကြိမ်မြောက်ယုံချင်းကိုတော့ဧပြီလ28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥက္ကုဏီဟာအင်ဒိုနီးရှားနိုင်ငံကအကြီးတန်းခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လှုပ်ကြံခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ဆက်ထားတာပါ။ဒေါက်တာရှင်မြရှင်ခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာတွေကိုဆွန့်လွှတ်ဖို့တရုတ်နိုင်ငံကဩစာရှင်ဝါတုံးပြီးတွန်းမြင့်ဆောင်ရမယ်လို့ပြည်ဝယုံကြည်ထားတဲ့အကြောင်းဆင်နီမြို့မှာရောက်ရှိနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဩစတြေးလျဝန်ကြီးချုပ်မဲကွန်တမ်ဘူးနဲ့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေကိုဆွန့်လွှတ်ဖို့ပြည်အားပေးရမှာတရုတ်နိုင်ငံကပုံမတောင်းယူဖို့လဲအမေရိကန်နဲ့ဩစတြေးလျခေါင်းဆောင်တွေကတိုက်တွန်းခဲ့ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကတိကျကြတဲ့စစ်ကမ်းတစ်ခုမှာတာလီဘန်ဘုံတွေဝင်ရောက်ဆင်းသင့်ပြီးအထူးကံဘုံခွဲတက်ခတ်ခဲ့တာကြောင့်စစ်သားအများစုပါဝင်လူပေါင်း140ထက်မနည်းသေဆုံးသွားပါတယ်။ဒါဆိုရင်2000ခုနှစ်နောက်ပိုင်းမှာလူသေးပြောက်အများဆုံးတက်ခိုက်မှုတစ်ခုလည်းဖြစ်ခဲ့ပါတယ်။အမေရိကန်ကာဝေးဝန်ကြီး James Mattis ကကာတာနိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံနေပါတယ်။ရှေ့လယ်ပိုင်းဒေသခီးစင်ရဲ့နောက်ဆုံးဖြစ်ဒိုဝါမြို့ရောက်ရှိသွားတဲ့ဝန်ကြီး Mattis ကိုတော့ကာတာဆော်ဝါ Sheikh Tamim bin Hamad Al Thani ကကျေးဇူးခဲ့တာပါ။ကတနငမတငမှာတော့အမေရိကန်ကာဝေးဝန်ကြီးကအီဇွင်းနဲ့အီချင်းနိုင်ငံကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်နေတဲ့နေရာနဲ့ပတ်သက်လို့ဂျိုရုတပ်ပုံတွေကမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေလွတ်ဆောင်မှုပြင်ဆင်နေတယ်လို့ယူဆရတယ်လို့ရှာမှုတွေတွေ့မြင်နေရတဲ့အကြောင်းအမေရိကန်ပြည်တော်စုက John Hopkins တက်သူရဲ့အမေရိကန်ကိုရီးယားရဲ့ဌာနကပြောဆိုခဲ့ရပါတယ်။မြောက်ကိုရီးယားအစိုးရစီကအမေရိကန်နဲ့တပြိုင်တည်းအချိန်မြင့်စမ်းသပ်မှုတွေလုပ်နိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့လည်းပြောဆိုခဲ့တာပါ။စကိုင်းရဲ့မြောက်ဘက်မှာလှုပ်ရှားမှုအသစ်တွေရှိနေကြောင်းပြသနေတယ်လို့လည်းကိုရီးယားအရေးနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုထုတ်ပြန်ပြောဆိုနေတဲ့ 38 Internet ဆာမျက်နှာမှာတောက်ချန်တွေကဖော်ပြခဲ့တာဖြစ်ပါတယ်
။သတင်းကြေညာကိုကိုအောင်လေးဦးကကြီးညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့မတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျမအီတန်စမရှင်FIOE American တာညာပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9နာရီစနေနေ့အထိလိုင်းတူမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ FIOE ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.